အများကြီးနိုင်ငံရေးလှုပ်ဆောင်မှုတွေနဲ့ရွှေပြောင်းနေထိုင်သူတွေအပေါ်အကြောက်တရားဝင်လာအောင်ပြောဆိုမှုတွေဟာဒုက္ခသည်တွေကိုအကာအကွယ်ပေးနိုင်မှုတဖြည်းဖြည်းညွန်နေလာနေကြောင်းကုလသမဂ္ဂဒုက္ခသည်များဆိုင်ရာအေဂျင်စီကပြောပါတယ်နိုင်ငံတကာပြည်ပခါတွေနဲ့ဖိနှိပ်ညှဉ်းပန်းမှုတွေကထွက်ပြေးတင်းချောင်လာကြတဲ့ဒုက္ခသည်တွေကိုဘလို့အကာအကွယ်ပေးရမလဲဆိုတဲ့အပေါ်မှာစိုးရိမ်မှုတွေကြီးထွားလာနေတဲ့အကြောင်းUNHCR ဒုက္ခသည်များဆိုင်ရာကုလသမဂ္ဂအကြီးအကဲကဂျနီဗာမှာကျင်းပတဲ့နှစ်ပတ်လည်ညီလာခံအတွင်းအဲ့ဒီလိုပြောကြားခဲ့တာဖြစ်ပါတယ်။ဒီကြောင့် VOE သတင်းတော့လီဇာရှလင်းဂျနီဗာကနေသတင်းပေးပို့ထားတာကိုကုစော်ဝင်းလိုက်တင်ပြပေးပါလိမ့်မယ်ခင်ဗျာ
။ကမ္ဘာတဝန်းဖြစ်ပေါ်နေတဲ့ပဋိပက္ခတွေဖိနှိပ်ညှဉ်းပန်းမှုတွေနဲ့အကြမ်းဖက်မှုတွေကြောင့်နေရဆွတ်ခွာထွက်ပြေးရသူအရေအတွက်ဟာစံချိန်တင်ပြီး68တန်းခွဲအထိရှိခဲ့ပါတယ်။အများစုဟာကိုယ်နိုင်ငံအတွင်းမှာနေရရွှေ့ပြောင်းခဲ့ကြရတာဖြစ်ပေမဲ့အဲ့ဒီအထက်က25တန်းလောက်ကတော့ဒုက္ခသည်အဖြစ်နဲ့တခြားနိုင်ငံတွေကိုရောက်သွားကြပါတယ်။အဲ့ဒီ25တန်းသောဒုက္ခသည်တွေဟာနိုင်ငံတကာနယ်နိမိတ်တွေကိုဖျက်ချော်ပြီးဒုက္ခသည်တွေအဖြစ်ရောက်လာကြတာကြောင့်သူတို့တွေဟာ1952ခုနှစ်ဒုက္ခသည်များဆိုင်ရာပြည်ညင်စာချုပ်အရနိုင်ငံတကာရဲ့အကာအကွယ်ပေးမှုကိုရယူပိုင်ခွင့်ရှိပါတယ်။ဒါပေမဲ့အဲ့ဒီအခွင့်အရေးဟာတဖြည်းဖြည်းနဲ့ကွယ်ပြောက်လာနေပြီဖြစ်ကြောင်းဒုက္ခသည်များဆိုင်ရာကုလသမဂ္ဂလက်ထောက်မဟာမင်းကြီးဖော်ကာတက်ကပြောပါတယ်။တချို့အစိုးရတွေဟာဒုက္ခတွေဘသူဖြစ်တဲ့နဲ့ဆိုတဲ့ကိစ္စနဲ့ပတ်သက်လို့နိုင်ငံနဲ့ဥပဒေကြောင့်အရာကျင်းမြောင်းတဲ့စီးပောင်တွေချမှတ်လုံဆောင်လာနေတယ်လို့ဆိုပါတယ်။ကိုယ်နိုင်ငံကနေထွက်ပြေးပြီးဒုက္ခတွေအဖြစ်အတိမတ်ပြုခံရရေးဟာတည်ရေးရှင်ရေးတမျှအရေးကြီးတယ်လို့ဆိုပါတယ်။ဒါပေမဲ့ဒုက္ခတွေကိုလက်မခံဘဲညှဉ်းဆန်ဖို့အတွက်လုံခြုံရေးဆိုတဲ့အကြောင်းပြချက်ကိုမကြာခဏဆိုသလိုအသုံးချနေကြကြောင်း Focal Tech ကပြောပါတယ်
။ Of course there's no doubt governments need and must ensure the security of their citizens.
အစိုးရအသီးသီးကသူတို့နိုင်ငံသားတွေရဲ့ဘေးကင်းလုံခြုံမှုရှိရေးကိုလှုပ်ဆောင်တဲ့နယ်ဆိုတာမှန်ပါတယ်။ဒါပေမဲ့ဒီလိုလှုပ်ဆောင်ခြင်းကဖိနှိပ်ညှဉ်းပန်းမှုတွေကြောင့်ထွက်ပြေးလာကြတဲ့ဒုက္ခသည်တွေအတွက်အကူအညီပေးတဲ့လုပ်ငန်းတွေကိုမထိခိုက်စေနိုင်ပါဘူး
။ဒုက္ခသည်တွေဟာအကြမ်းဖက်မှုနဲ့အကြောက်တရားတွေဖြစ်ပေါ်အောင်လှုပ်ဆောင်သူတွေမဟုတ်ဘဲသူတို့ဟာတားကောင်တွေဖြစ်တယ်လို့လက်ထောက်မဟာမင်းကြီးတတ်ကပြောပါတယ်။ဒုက္ခသည်တွေဟာအစွန်းရောက်အကြမ်းဖက်လုပ်ငန်းတွေကိုဆန့်ကျင်ကြတဲ့အတွက်အခါတရံမှာပြစ်မှတ်ထားတိုက်ခိုက်ခံကြရပြီးအာရမထွက်ပြေးတင်းချောင်ရတဲ့အဆင့်အထိရောက်လာတယ်လို့ဆိုပါတယ်။ဒါကြောင့်ဘေးကင်းလုံခြုံမှုကိုလိုလားကြသူတွေကိုလက်မခံခြင်းဟာမတရားဘူးလို့လက်ထောက်မဟာမင်းကြီးထော့ကပြောပါတယ်
။ I think both in the global north and in the global south, I have to say, it's our observation that the dehumanization of refugees of
ကမ္ဘာကြီးရဲ့မြောက်ပိုင်းကိုပဲကြည့်ကြည့်တောင်ပိုင်းမှာပဲလေ့လာလေ့လာကျွန်တော်တို့တွေ့မြင်မိရတဲ့လောက်ကတော့ဒုက္ခသည်တွေ၊ရွှေ့ပြောင်းနေထိုင်သူတွေ၊ပြည်တွင်းအိုးအိမ်ဆွန့်ခွာထွက်ပြေးနေကြတဲ့သူတွေနိုင်ငံမဲ့တွေလူကုန်တိုက်ခါကင်းမဲ့အောင်ပြုမှုဆက်ဆံခံနေကြတဲ့ကိစ္စဟာစိုးရင်စရာကောင်းပါလေ။အဲ့လိုဆက်ဆံခံရတာဟာဘာသာစကားအခက်ခဲကြောင့်ပြည်စုံနဲ့တရင်အချက်လက်မရကြလို့ဟန်တားမှုဖမ်းဆီးထိန်သိမ်းမှုမိသားစုတွေနဲ့တကွဲတပြားနေထိုင်ကြရမှုလူတွေကိုကုန်ပစ္စည်းလိုအစုလိုက်ပြုံလိုက်ဖမ်းဆီးချုံနှောင်ထားမှုတွေကြောင့်ဖြစ်ပါလေ
။နိုင်ငံသားမုံတီးမှုလူမျိုးရေးခွဲခြားတဲ့ဝါဒနဲ့တည်ယူတန်အမှုအကျင့်တွေကလူမှုအတန်းဝိုင်းကြားမှာအမျက်ဒေါသထွက်မှုဆိုရင်ကြောင်းကြမှုနဲ့အကြောက်တရားတွေဖြစ်ပေါ်လာအောင်တွန်းပို့နေတဲ့အရာတွေဖြစ်တယ်လို့လည်းလက်ထောက်မဟာမင်းကြီးကပြောပါတယ်ဒီကိစ္စကိုထိတ်တက်ရင်ဆိုင်ဖြေရှင်းကြဖို့လို့အကြောင်းသူကပြောပါတယ်တမိုင်းကိုပြန်လည်လာကြည့်တဲ့အခါနိုင်ငံသားတွေကိုအဲ့ဒီလိုမချေမငန်ဆက်ဆံခြင်းကကိုယ့်နိုင်ငံသားတွေကိုပါအဲ့ဒီလိုဆက်ဆံလာစေဖို့လမ်းကြောင်းဖွင့်ပေးသလိုဖြစ်စေတယ်ဆိုတာကိုတွေ့ရှိရကြောင်းလဲဒုက္ခသည်များဆိုင်ရာကုလသမဂ္ဂလက်ထောက်မဟာမင်းကြီးဖော်ကာတက်ကပြောပါတယ်ခင်ဗျ